တရားစကားဘွယ်ကြီးတို့တရားရောက်တော်မူလာကြကုန်သောသံဃာတော်များဆရာရှင်ဆရာကြီးဆရာလေးများယောဂီတော်စဉ်ပုဂ္ဂိုလ်ပေါင်းတို့အခုရှင်သာမဟာရဘောဇဉ်တော်ဆောင်ဘုရားရှင်ကြားရောက်နေပြီဖြစ်တဲ့အတွက်ဘောဓလဆောင်တို့အားလုံးတရားရောက်တော်မူကြပါယံသတိပေးတိုက်တွန်းအပ်ပါလေဘောဓလဆောင်တို့တရားရောက်တဲ့အခါမှာမိမိတို့အထုံးဆက်ဖြစ်တဲ့ဝိပဿနာဉာဏ်ကိုလည်းမလွတ်ကြစေပဲနဲ့တတိပဌာန်ကိန်းပြီးတော့ဖြည်းဖြည်းချင်းကျော်လန်းပြီးကြရမှာဖြစ်ပါလေ။ယောဂိမရေယခုလိုအာရဘောဇဉ်များသောဆောင်ခြင်းသည်မိမိတို့အတွက်ခန္ဓာကိုယ်ကိုလှစေခြင်းလို့လဲစားတာမဟုတ်ဘူး၊ဝါစေခြင်းလို့လဲစားတာမဟုတ်ဘူး။ငါးပါးအာယောကာမဂုဏ်တရားတို့နဲ့မွေးလျော်ပျော်ပါလို့လို့လဲစားတာမဟုတ်ပါဘူး။သာသနာ့ဗြဟ္မစရိယမေကဗြဟ္မစရိယလို့ခေါ်တဲ့အကျေကောင်းအကျင့်မြတ်တွေကိုကြည်ကြံကြောက်အားထုတ်နိုင်ဖို့ရန်သုံးဆောင်ပေးနေခြင်းပဲဖြစ်ပါတယ်။ဒါကြောင့်ယောဂီများရဲ့အာဟာရသုံးဆောင်မှုဟာမိမိတို့အတွက်ဝိပဿနာဉာဏ်ကိုရည်တံတဲ့ရည်တံအောင်ကြိုးစားအားထုတ်နိုင်ဖို့သုံးဆောင်နေတာဖြစ်တယ်လို့အလိုချင်ဖြစ်တဲ့ပုဂ္ဂိုလ်များကလည်းပဲအကျိုးကြီးမားအောင်ရှင်းပြတဲ့သုံးဆောင်ခြင်းမျိုးဖြစ်ဖို့အရေးကြီးပါတယ်။မြတ်စွာဘုရားတဲ့ခေတ္တမြတ်ကြီးကသာလင်္ကာသမဏဂတသုတ်တံမှာအလိုချင်များကိုရှင်းပြဖို့ရတဲ့အလိုကံပုဂ္ဂိုလ်များရဲ့တဏ္ဍာမှာရှိတဲ့ရှိတဲ့အင်္ဂါလက္ခဏာ၃ချက်ကိုဟောကြားထားတော်မူခဲ့ပါတယ်။ဝိတရာကောဟောတိဝိတသောသောဟောတိဝိတမောဟောတိဆိုတဲ့အတိုင်းပဲယောဂီများယခုလိုအာဟာရများသုံးဆောင်နေတဲ့ကာလမှာမိမိတို့ရဲ့တဏ္ဍာမှာရာဂတရားများကင်းအောင်လဲကြိုးစားနေဖို့လိုပါတယ်။သောတာတရားများကင်းအောင်လဲကြိုးစားနေဖို့လိုပါတယ်။မောဟတရားများကင်းအောင်လဲကြိုးစားနေဖို့လိုပါတယ်။ယောဂီများရဲ့တဏ္ဍာယခုချိန်ခါမှာမျိုးစေ့များစိုက်ပျိုးကြက်ကြရာဖြစ်တဲ့လေယာမီကောင်းနေတူပါတယ်။လေယာမီကောင်းမှာမျိုးသားမျိုးကောင်းများစိုက်ပျိုးကြက်ကြမယ်ဆိုရင်စိတ်တဖန်ပြိုးတဲ့အသိပင်များဝေဝေဆာဆာပေါက်လာမှာဖြစ်ပါတယ်။ဘလောက်ပဲမျိုးကောင်းမျိုးသားနေလာပြီးတော့စိုက်ပျိုးဆိုင်ကြတော့လည်းပဲလေယာမေကမြတ်နေမယ်၊ကြတိကောင်းမြေဖြစ်နေမယ်။အမတ်တရားတွေထူပြောနေမယ်ဆိုရင်အဲ့ဒီမျိုးစေ့ဟာဘယ်လိုနည်းနဲ့မှစေတံကြီးထားတဲ့ပင်မျိုးဖြစ်လာမှာမဟုတ်ပါဘူး။ဒါကြောင့်မလို့လေယာမေကောင်းတဲ့တွေ့တဲ့ယောဂီများမိမိတို့ရဲ့တန်တမှာအမတ်တရားနဲ့တွေ့တဲ့ရာဂဆိုတဲ့တရား၊ဒေါသဆိုတဲ့တရား၊မောဟဆိုတဲ့တရားတွေကိုခန္ဓာကိုယ်ထဲမှာရိကပ်ပြီးတော့မနေအောင်သတိပဋ္ဌာန်တရားလည်းခိုင်းထားပြီးတော့ဝိပဿနာပညာလေးနဲ့ရှင်းလင်းပြဖို့လိုအပ်ပါတယ်။သတိသမารိပညာသိက္ခာသုံးရပြည့်စုံနေခြင်းဟာနေရာမီကောင်းမှအစိုးရစေတဲ့ဆိုတဲ့ဒီကလေးပြန်ပြေးခြင်းနဲ့ဒုက္ခပါတယ်။အစိုးရစေတဲ့မရှိတဲ့ဇတိကောင်းပြီဆိုရင်လည်းပဲရုပ်စုကလေးရစေတံဖန်ပြောတဲ့အပြင်မျိုးဖြစ်မှာမဟုတ်တဲ့အတွက်ယောဂီများဟာမိမိတို့ရဲ့တဏ္ဍာမှာတတိဆိုတဲ့အစိုးတအစိတ္တ၊သမာဓိဆိုတဲ့အစိုးတအစိတ္တ၊ဝိပဿနာပညာဆိုတဲ့အစိုးတအစိတ္တကလေးတွေဖြစ်အောင်မိမိရောက်ရောက်ဘဝတဏ္ဍာမနေဘဲနဲ့ကြိုးစားပြီးတော့အထောက်ပေးကြဖို့လိုအပ်ပါလေ။အဲဒီလိုအထောက်ပေးကြခြင်းအပြင်တတိတရားကိန်းသမာဓိတရားလေးစိုက်ထားပညာတရားလေးနဲ့ရှုမှတ်သုံးသပ်ပေးလိုက်ကြမယ်ဆိုရင်မိမိတို့ရဲ့တဏ္ဍာမှာသတိကြည်ဓမ္မမျိုးစိတ်ကလေးပေါ်ပြန်တော့လည်းပဲဟောတာမျိုးစိတ်ပဲလို့အတိကလေးရှိနေပါလိမ့်မယ်။သာကြည်ဓမ္မကြားစိတ်ကလေးပေါ်ပြန်တော့လည်းပဲဟောတာကြားစိတ်ပဲလို့သိနေပါလိမ့်မယ်။ဆွနည်းတူတာပါပဲ။နာစိတ်ကလေးပေါ်လဲနာစိတ်ကိုသိမယ်။စားစိတ်ကလေးပေါ်လဲစားစိတ်ကိုသိမယ်။ဉာဏ်လာကောင်းစိတ်ကလေးပေါ်လဲဉာဏ်လာကောင်းစိတ်ကိုသိမယ်။သိတော်စိတ်ကလေးပေါ်လဲသိတော်စိတ်ကိုသိမယ်။အဲ့ဒီနဲ့တရားလေးတွေဟာယောဂဆိုတဲ့အမိခံရှိလို့ဖြစ်ပေါ်နေတဲ့သဘောတရားတွေဖြစ်တဲ့အတွက်ဒီနဲ့တရားလေးတွေရဲ့သဘောကိုသတိထားမိမယ်ဆိုရင်နေရာဖြစ်တဲ့ယောဂရဲ့သဘောကိုလည်းပဲကြပြိုင်နဲ့သတိထားမိမှာဖြစ်ပါတယ်သတိတရားလေးနဲ့ဂိမ်းပြီးတော့ကြည့်လိုက်ရင်ဟောတာကယောတရားလေးပဲဒါကနဲ့တရားလေးပဲလို့အမှန်တည်းမြင်လာမှာဖြစ်ပါတယ်ယုတ်တရားသဘောနတ်တရားသဘောကိုမြင်ပြီဆိုတာနဲ့မိမိတို့ရဲ့တဏ္ဍာမှာပုဂ္ဂိုလ်တ attva ငါဆိုတဲ့ဒိဋ္ဌိအမြင်မှားကြီးလည်းပဲကျင်းစင်သွားမှာဖြစ်ပါတယ်ပုဂ္ဂိုလ်တ attva ငါဆိုတဲ့ဒိဋ္ဌိအမြင်မှားကြီးရှိနေမယ်ဆိုရင် မိမိတို့ရဲ့တဏ္ဍာမှာသေနာကိလေသာများလည်းပဲဝင်လာတတ်ပါတယ်ဒေါသကိလေသာများလည်းဝင်လာတတ်ပါတယ်မောဟကိလေသာများလည်းဝင်လာတတ်ပါတယ်ဒိဋ္ဌိကိလေသာကသာပြည့်စုံအောင်တတိသမารီပညာတရား3မျိုးနဲ့ကြိုးစားပေးလိုက်နိုင်မယ်ဆိုရင်သေနာကိလေသာများလည်းဝင်လာမှာမဟုတ်တော့ပါဘူးဒေါသကိလေသာများလည်းဝင်လာမှာမဟုတ်တော့ပါဘူးမောဟကိလေသာများလည်းဝင်လာမှာမဟုတ်တော့ပါဘူးဒီကိလေသာတရားလေးတွေဟာတတိသမารီပညာသိနေတဲ့ယောဂီပုဂ္ဂိုလ်များရဲ့သန္တာမှာအထက်တန်အဖြစ်ပြည့်စုံနေပါလိမ့်မယ်။တတိသမารီတရားနှစ်မျိုးနဲ့ကြိုးစားပြီးခြင်းဟာကိလေသာတရားများမဝင်အောင်စမ်းမြင်ပေးတာနဲ့တူပါတယ်။ဝိပဿနာပညာလေးနဲ့ရှုမှတ်သုံးသပ်လိုက်နိုင်မယ်ဆိုရင်တော့ကိလေသာတရားတွေရဲ့အနုတ္တရသဘောလေးတွေကိုတစ်ပြေးချင်းနဲ့ပါအောင်ကြိုးစားပြီးနိုင်ပါလိမ့်မယ်။မိမိရဲ့ယတ္တနာမှာကိလေသာတရားလေးတွေပါပြီးတော့သုတ္တပါကာလမှာလောဘကိလေသာဒေါသကိလေသာမောဟကိလေသာဆိုတဲ့ကိလေသာတရားလေးတွေပေါ်ပေါက်လာခြင်းမရှိဘဲနဲ့သတိသမารီပညာတရား3မျိုးကိန်းနေမယ်ဆိုရင်ယောဂီများရဲ့အန္တဟာရေလောင်းပေါင်းတင်ထားတဲ့နေရာမြေကောင်းတဲ့သူကအလိုချင်များရဲ့စေတနာမျိုးစေ့ကလေးတွေကိုရှင်းတန်ကြီးထောက်အောင်အားပေးရရောက်ပါတယ်ဒါကြောင့်ယောဂီများဟာမိမိတို့ရဲ့တဏ္ဍာမှာတဏှာကိလေသာဒေါသကိလေသာမောဟကိလေသာဆိုတဲ့ကိလေသာတရားကလေးတွေအထိုက်တန်အားဖြင့်ပေါ်ပေါက်ခွင့်မရအောင်တတိလေးနဲ့လည်းတားမြစ်ပေးပါသမာဓိတရားလေးနဲ့လည်းတားမြစ်ပေးပါအနုတ္တရာကိလေသာလေးတွေပါတဲ့ပေါင်းဝိပဿနာပညာများနဲ့လည်းပဲတတိပြင်းနဲ့ပွားများပေးပါ။အဲဒီလိုတတိသမารီပညာတရား3မျိုးနဲ့ကိန်းပေးနေခြင်းကိုတတိပဋ္ဌာန်ကိန်းနဲ့တတိပဋ္ဌာန်တတိပဋ္ဌာန်ဘာဝနာတရားများလက်တွေ့ကျင့်သုံးနေတယ်လို့ခေါ်ပါတယ်။အဲဒီလိုကျင့်သုံးပေးလိုက်နိုင်မယ်ဆိုရင်ဒီလိုကျင့်သုံးပေးတဲ့ကာလမှာယောဂီများရဲ့သန္တာဟာအင်မတန်မွန်မြတ်သက်ရှင်နေတဲ့အခိုက်အတန့်ကာလဖြစ်လို့အလိုရှင်များရဲ့မေတ္တာစေရနာဖြင့်အကျိုးကျချတဲ့ကုသိုလ်တရားကလေးတွေဟာအလွန်တရာကြီးမောဖန်ပြောတဲ့အကျိုးအာနိသင်ရမှသိကြပါလေ။ဒါကြောင့်မိမိတို့ရဲ့တဏ္ဍာမှာလည်းပဲသာသနာ့ဗြဟ္မစရိယမေကဗြဟ္မစရိယလို့ခေါ်တဲ့အကျိုးကောင်းအကျိုးမြတ်တွေပြည့်စုံရလေအောင်။အလိုရှင်ပုဂ္ဂိုလ်များရဲ့စေတနာဒါနကိုလည်းပဲအကျိုးကြီးမောဖြစ်ရတဲ့သဘောဖြစ်ရလေအောင်။ယောဂီများဟာအမှုမဲ့အမှန်မဲ့မတုံ့ဆောင်ကြပဲနဲ့တတိသမารီပညာသိက္ခာတောင်းရပြည့်စုံအောင်ကျင့်သုံးပြီးတော့အာဟာရဘောဓိညာကိုအလုခံသောဆောင်ရဖို့အရေးကြီးပါတယ်။အဲဒီလိုသောဆောင်ရပြီးတော့မိမိတို့ကိုယ်တိုင်နိဗ္ဗာန်ဆိုတဲ့တန်တိဒုက္ခအမြတ်ကြရအောင်ကြိုးစားပေးရင်းနဲ့အလုရှင်များကိုလည်းပဲလူချမ်းသာချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့ဒုက္ခတိမှတိနိဗ္ဗာန်ရောက်အောင်အကျင့်ကောင်းကြီးမြတ်တွေဖြစ်အောင်ယောဂီများကတတိသမารီပညာသိက္ခာတောင်းရပြည့်စုံစွာဖြင့်အကူအညီပေးပြီးတော့သောက်ဆောင်ပေးသွားကြဖို့ဘုန်းကြီးများဆိုင်တောင်းလိုက်ပါရစေ။